နေလာဆလီရဲ့မနေ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာလက်ရှိအချိန်အထိမဲရွေတွက်ပြီးသမျှအတိုက်ခံပါတီကြီးနှစ်ခုဖြစ်တဲ့ Mood Forward နဲ့ဖွေထိုင်းပါတီတို့ကအပြတ်အသတ်အသာစီးရနေပါတယ်။ထိုင်းနိုင်ငံသားခံယူပြီးတော့မဲပေးထားတဲ့မြန်မာနယ်ပွားတချို့ကလည်းထိုင်းနိုင်ငံမှာအစိုးရပြောင်းလဲပြီးမြန်မာဒီမိုကရေစီရဲ့အတွက်ပါအထောက်အကူပြုစေမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အတိုက်ခံတွေကိုမဲပေးခဲ့ကြတယ်လို့ပြောပါတယ်။ Mood Forward ပါတီခေါင်းဆောင်ကတော့6ပါတီညွန်ပေါင်းအစိုးရဖွဲ့သွားမယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့စေဦးစည်းချုပ်တစ်ဖြစ်လဲဝင်းကြီးချုပ်ပရာယုတ်ချန်ဟူချာနဲ့သူ့ကိုထောက်ခံတဲ့ထိုင်းစစ်တပ်ကအလွဲတကူအာဏာလက်လွတ်ပါမလားဆိုတာကတော့မေးခွန်းထုတ်နေကြဆဲဖြစ်ပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲနောက်ဆုံးအခြေအနေကိုဗန်ကောက်မြို့ကနေကိုဇော်ဝင်းလိုင်ကအခုလိုသတင်းပေးပို့ထားပါတယ
်မနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံအော်လွတ်တော်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ52တန်းရဲ့80ရာခိုင်နှုန်းကမဲပေးခဲ့ကြတယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ဒါဟာအရင်ရွေးကောက်ပွဲတွေထဲစာရင်မဲပေးသူဥယျာဉ်တိတိတသာတိုးလာတာလည်းဖြစ်ပါတယ်ဒုတိယဖြစ်တော့အာနာသိန်းစစ်ကောင်းဆောင်တစ်ဖြစ်လဲဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့စစ်အုပ်စုလွှမ်းမိုးမှုကနေပြောင်းလဲပြီးအနှစ်သာရပြည့်ဝတဲ့ဒီမိုကရေစီစနစ်ကိုပြောင်းလဲဖော်ဆောင်မယ်ဆိုတဲ့ယူဆမှုနဲ့ထိုင်းလူငယ်တွေအကြားနိုင်ငံရေးနှိုးချမှုအရှိန်မြင့်လာပြီးမဲပေးသူအရေးအတွက်တိုးလာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံသားမိဘတွေကနေထိုင်းနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့ကိုတိုနီဟာထိုင်းနဲ့မြန်မာပြည်အကြားစီးပွားရေးလုပ်ကိုင်နေသူတဦးဖြစ်ပါတယ်။သူကလည်းဒီနှစ်မှာလူငယ်တွေအကြားနိုင်ငံရေးပို့ပြီးနှိုးချလာတာကိုသတိထားမိတယ်လို့ပြောပါတယ်။
ဒီတော့လည်းသူချတာကပါရှိတယ်ဆိုတော့ကျွန်တော်တို့ဒီလူငယ်တွေပို့ပြီးမှများတယ်လို့တွေ့ရတယ်ပေါ့နော်လူငယ်တွေလည်းတော်တော်များများဒီရွေးကောက်ပွဲမှာဟိုတချို့ဆိုရှင်နေဟိုနေမှာရှိတယ်ကျွန်တော်နေကလူပဲလေဒါပေမဲ့ဘာလို့လဲမင်းကတ냐လုံးကားစီးပြန်လာမှာကားပေါ်မှာလည်းတွေ့တယ်လည်းစကားပြောပြတယ်လို့ပြောဒီမှာပြန်လာတွေ့တော့ခါပဲလေဟာသူတို့လည်းပြန်လဲတယ်ပေါ့ကိုတောင်ကိုကြောင်လာလို့တယ်ဆိုတော့ဟိုအရင်လိုမဟုတ်တော့ပဲလူကြီးတွေမဟုတ်ဗျာဟိုလူငယ်ပိုင်းမှာပို့ပြီးမှများတယ်ဆိုတော့တွေ့ရတယ်ပေါ့အဲ့တကူတော့သူချလို့
လူငယ်အများစုကစစ်တပ်နဲ့ပတ်သက်သူတွေဆက်ပြီးအုပ်ချုပ်တာကိုမလိုလားကြတော့ဘူးလို့သူကပြောပါတယ်။သူ့အနေနဲ့ထိုင်းနိုင်ငံသားဖြစ်နေပေမဲ့မိဘတွေကမြန်မာနိုင်ငံကဖြစ်နေတာအပြင်သူကိုယ်တိုင်ကလည်းလက်ရှိမှာမြန်မာပြည်နဲ့ဆက်ဆက်ပြီးစီးပွားလုပ်ကိုင်နေတာကြောင့်ထိုင်းနိုင်ငံဤသူမြန်မာပြည်မှာလည်းဒီမိုကရေစီစနစ်ကိုအခြေခံတဲ့ပြောင်းလဲမှုတွေဖြစ်ပေါ်စေချင်တယ်လို့သူကဆက်ပြောပါတယ်
။ဆိုတော့မြန်မာနိုင်ငံပဲတော့ရှောက်လို့မဲ့ခါကျတော့အခုထိုင်းနိုင်ငံမှာလည်းဒီလိုမျိုးဒီမိုကရေစီတကယ်ဒီမိုကရေစီအနည်းပြောခံစားပြီးတော့မြန်မာပြည်ကြီးကိုလည်းကျွန်တော်အဲ့လိုမျိုးဖြစ်စေချင်တာလေဆိုအခုခံစားချက်ကတော့လုံးဝပြောင်းလဲစေချင်တာမဖြစ်စေချင်တော့ဒီလိုမျိုးပေါ့နော်လူအခွင့်အရေးအပြည့်အဝခံစားချင်စေချင်တယ်အဲ့လိုမျိုးဟိုလိုမျိုးပဲအရာအပေါ်ရမဟုတ်တော့ပဲနဲ့ပဲလေဟိုတခုခုလုပ်လို့ရှိရင်လည်းပါတီဥပဒေနဲ့ညစ်တယ်ဟိုကလည်းညစ်တယ်ဆိုတဲ့ဟာမဖြစ်စေချင်ဘူးညာအဲ့လိုမျိုးဆိုတော့နှစ်ဖက်စလုံးပေါ့အဲ့လိုမျိုးအဆင်ပြေတဲ့ဟာလို့ရှိနေတယ်
ပြည်သူလူထုရဲ့ဒီမိုကရေစီနဲ့ပြောင်းလဲမှုအပေါ်လိုလားချက်ကပြင်းပြလွန်လာကြောင်းဒီတစ်ကြိမ်တော့အနိုင်ရမယ်လို့ယူဆကြောင်းကိုတိုနီကပြောပါတယ်။ဒါပေမဲ့အတိုက်ခံဘက်ကပါတီငယ်တွေစုပြီးညွန်ပေါင်းအစိုးရဖွဲ့နိုင်တဲ့အဆင့်ရောက်လာရင်တောင်လက်ရှိဝန်ကြီးချုပ်နဲ့သူ့ကိုထောက်ခံနေတဲ့ထိုင်းစစ်တပ်ကအာဏာကိုအလွယ်တကူနဲ့လက်လွတ်ပေးလိုက်မလားဆိုတာစိုးရိမ်မိကြောင်းလဲကိုတိုနီကပြောပါတယ်။ဘန်ကောက်မြို့မှာနေပြီးထိုင်းနိုင်ငံသားခံယူထားတဲ့နောက်ထပ်မြန်မာနယ်ပွားတဦးကလည်းသူအနေနဲ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲမှာမဲထဲ့တယ်ဆိုတာသူလက်ရှိရောက်နေတဲ့ထိုင်းနိုင်ငံတခုတည်းအတွက်မဟုတ်ပဲဇာတိမြန်မာပြည်မှာပြောင်းလဲမှုတွေဖြစ်လာရေးအထောက်အကူပြုစေမယ်ဆိုတဲ့မျှော်လင့်ချက်နဲ့ထည့်ခဲ့တာလို့ပြောပါတယ်
။ဟုတ်ကျွန်တော်အနေနဲ့ဆိုတော့ဒီလိုပုံစံမျိုးလိုပဲတွေးမိတော့ဗောကျွန်တော်တို့ကဒီခါမဲထဲ့တယ်ဆိုတာမဲတခုထဲ့တာနိုင်ငံရုံရတဲ့သဘောမျိုးလိုပေါ့ဗျာကျွန်တော်ကတော့ဒီကျစ်တီကောက်ကိုင်ပါတီကိုထည့်ရတာညကျွန်တော်ရည်ချက်တာနိုင်ငံကအတွက်အဲတူးတက်ပြောမဲ့ပုံစံမျိုးနဲ့ကျွန်တော်အဲ့ရရည်ချက်နေတဲ့အဲတဘောရတာပေါ့ဗျာဒီမိုကရေစီလမ်းကြောင်းတဲ့ပုံစံမျိုးတော့ဗျာအခုဒီသူတို့ပါတီရဲ့လက်ဒီမိုကရေစီအဲလမ်းကြောင်းပါတီဆိုတော့ကျွန်တော်အခုဒီမဲထည့်ရတဲ့နိုင်ငံလုံးစလုံးရတဲ့ပုံစံမျိုးပဲပြည်သူအတွက်ပေါ့ဗျာဆိုတော့ဒီပါတီတက်ရင်ကျွန်တော်တို့နိုင်ငံအတွက်လည်းစောင့်နေရင်အဲအချိန်နေပြောင်းရေးအချိန်နေလည်းသူတို့ကောင်းနေကျွန်တော်တို့လည်းကောင်းမယ်လို့အဲ့ဒါပေါ့အဲယီမန်ထားတော့ပေါ့ဗျာအဲနောက်ပြီးတော့မှအလုပ်တမားလေးအတွက်ပေါ့ဗျာဒီမှာရောက်လာတော့မတုခဆင်ဟိုပေါ့လူမှုရေးအတွက်ပေါ့ဗျာသူတို့ကိူးဆိုင်ပြီးတော့ပေါ့ဗျာ
Move Forward ပါတီကဒီမိုကရေစီလူ့အခွင့်အရေးတို့အပြင်တခြားပညာရေးစီးပွားရေးကိစ္စတွေမှာအနာဂတ်လူငယ်တွေအတွက်ပိုပြီးထိရောက်အကျိုးရှိစေမဲ့ policy တွေရှိတဲ့အတွက် သူ့အနေနဲ့အဲ့ဒီပါတီကိုမဲထဲခဲ့တယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကြွေးကြော်ပြီးမျိုးဆက်သစ်တွေကြိုက်တဲ့လူငယ်ကောင်းဆောင်ဖီတာလမ်ချာရွန်ရတ်ဦးဆောင်တဲ့ Move Forward ပါတီကရွေးကောက်ပွဲရဲ့နီလာရာနဲ့အမျှလူကြိုက်ပုံများလာပြီးဒီကနေ့ကနဦးရထားတဲ့အနံ့ရအမတ်ဦးရစီရင်မှာအားလုံးရဲ့ရှေ့ကနေဦးဆောင်နေတာပါ။ဒါကြောင့်လဲ Move Forward ပါတီကောင်းဆောင်ဖီတာကသူဥဆောင်ပြီး6ပါတီညွန်ပေါင်းအစိုးရဖွဲ့မယ်လို့ရွေးကောက်ပွဲအပြီးဒီကနေ့ပထမဆုံးအကြိမ်လူလူရှိမှပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။လက်ရှိမဲရလက်တီရလက်ရှိဝန်ကြီးချုပ်နဲ့သူ့ရဲ့မဟာမိတ်ပါတီတွေကတော့အနောက်မှာတိတိတသာပြတ်ကျန်နေကြတာကိုတွေ့ရပါတယ်။အစိုးရဖွဲ့လောက်တဲ့အထိသူ့ပါတီအနိုင်မရခဲ့ရင်နိုင်ငံရေးကနေအနားယူမယ်လို့ဝန်ကြီးချုပ်ပရာယုတ်ကမနေ့ရွေးကောက်ပွဲနေ့ညမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။လောလောဆယ်တော့ထိုင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာဒီရွေးကောက်ပွဲရလဟာထိုင်းနိုင်ငံရေးတစ်ခုလုံးကိုကြီးမားတဲ့ပြောင်းလဲမှုဖြစ်ပေါ်စေခဲ့ပြီးခေတ်စ်ကိုကြိုဆိုလိုက်တာဖြစ်တယ်လို့ရေးသားပြောဆိုနေကြပါတယ်။ဘာပဲဖြစ်ဖြစ်အခုကျင်းပလိုက်တဲ့2023ရွေးကောက်ပွဲကထိုင်းပြည်သူတွေအကြားနိုင်ငံရေးနှိုးကြားမှုပိုရှိလာစေသလိုခေတ်ဆက်ဆက်စစ်တပ်ကအာဏာသိမ်းပြီးတိုင်းပြည်ကိုအုပ်ချုပ်လာတဲ့စနစ်ကိုပြည်သူအများစုကမလိုလားကြောင်းဒီရွေးကောက်ပွဲမဲရလက်တွေကနေပြသနေတာလည်းဖြစ်ပါတယ်ခင်ဗျာ။